Welcome to the Voice of America in Burmese.
တော်ရရှိရင်ပေါ့မင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေလားခင်ဗျာပြည်ဝအမေရိကန်တိုင်းရဲ့2019ခုနှစ်မေလ4ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းနူမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံနဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတရမန်အဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါပြီ။အမေရိကန်ပြည်ထောင်စုမှာအိုဘားမားကဲလိုလူသိများတဲ့အဖို့နှုန်းချူတာတဲ့ကျန်းမာရေးဆက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးအစားထိုးမဲ့ဥရီချန်တီရဲ့ဒီကနေ့အလုပ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ဟောင်းနဲ့မြန်မာနဲ့ဆက်စပ်တဲ့နိုင်ငံကအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်
။ The main topic for the conversation she had with Mr. Prodi was the international situation.
အီတလီမြန်မာအသင်းဥက္ကဋ္ဌကပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေ27ရာစုပင်လုံညီလာခံတက်ရေးမတက်ရေးမသေးချာဖြစ်နေတာဘာကြောက်ပါလဲ။စကိုင်းတိုင်းဝန်ကြီးချုပ်ရဲ့ငွေကြေးအရှုပ်တော်ပုံနောက်ဆက်တွဲစာရာတွေကိုတင်ပြသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ကပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတတမန်ဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပေါ်ရမင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွေတွန်းမြင့်မဲ့အစီအစဉ်ကိုကြေညာလိုက်တာပါအရင်ကထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကိုယ်စားလှယ်ကတဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေအခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ယုံပွင့်လှစ်ပြီးတိုက်ရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်။ဥရောပခီးစဉ်ဒစိတပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါက်တာဆက်ဆွကြီးကိုပိုယမ်မင်းကြီးဖရန်စစ်ကဂုဏ်သုဆောင်ကျေးဇူးတင်ဆုလဲချီးမြှင့်ခဲ့တာပါ။မိနစ်20လောက်ကြာတွေ့ဆုံခဲ့တယ်လို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး။ပိုယမ်မင်းကြီးကတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ပါတယ်။အီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါက်တာဆက်စုကြီးဟာအီတလီလွတ်တော်မှာကျင်းပတဲ့အမျိုးသမီးအရေးညီလာခံတစ်ခုမှလည်းဒီကနေ့တက်ရောက်မင်းငွန်းစကားပြောကြားခဲ့ပါတယ်။မနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီယိုအယ်ဖန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတုံ့ပြန်ရေးမြန်မာနိုင်ငံဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမြတ်ရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီလိုခီးစဉ်မတိုင်ခင်မှာတော့ဒေါက်တာဆက်စုကြီးဟာဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုသွားရောက်ခဲ့ပြီးဥရောပသမ္မတ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။အီတလီနိုင်ငံခီးစဉ်ပြီးမှတော့ဥရောပသုံးနိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါက်တာဆက်စုကြီးခီးစဉ်မှာဖြစ်ပါတယ်
။အမေရိကန်မျိုးသားလုံခြုံရေးမှာထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောက်မှုအနေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးကြမှာပါ။ရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်ဖို့အမေရိကန်အစိုးရကတိုက်တွန်းမှာဖြစ်ကြောင်းနိုင်ငံခြားရေးဌာနအကြီးတန်းရရှိသူက VOA ကိုပြောပြပါရယ်။အာရှတလောမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးတော့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဗိုလ်ဒူးနေမှာနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများအပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မာအောင်လှုပ်ဆောင်မယ်လို့ပြောခဲ့ပါရယ်။ဝန်ကြီး Tillerson ကကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။မကြာသေးခင်ကပဲအာဆီယံခေါင်းဆောင်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့ကတွေ့ဆုံဆွေးနွေးပွဲကနေမြောက်ကိုရီးယားရဲ့ရလုံမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီ Washington DC ကဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်မှာဖြစ်ပါတယ်။
ဒီနိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိတိခန့်နိုင်စွမ်းကိုမဆန်းသတ်ဖို့တရုတ်စုဝိုင်မီဒီယာတွေရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှာရှာပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်။နိုင်ငံခြားဆက်ဆံရေးရဲ့အဓိကမန်တိုင်တွေကိုချိုးဖျက်တဲ့အစဉ်ချင်းမဲ့လုပ်ရက်တွေကြောင့်ကြုံလာမဲ့ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတရုတ်နိုင်ငံကပိုပြီးနားလည်သဘောပေါက်တင်တယ်လို့ကိုရီးယားဗဟိုသတင်းစင် KCN ရဲ့သဘောထားထင်မြင်ချက်ဆောင်းပါးမှာမနေ့ကဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဆွလွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေဟာဘောင်ကျော်တဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်အောင်ရောက်ကြောင်းလည်းဖော်ပြထားပါတယ်။တရုတ်ကွန်မြူနတီပါတီအားပေါ် Global Times သတင်းစာကတော့နျူကလ িয়ার စီစဉ်နဲ့ပတ်သက်ရင်မြောက်ကိုရီးယားရဲ့စဉ်းစားမှုစဉ်းစားနည်းဟာလွဲမနေတယ်လို့ဒီကနေ့ပဲရေးသားခဲ့တာပါ။ တရုတ်နိုင်ငံအနေနဲ့နေဆက်ဒေသမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ညှဉ်းပန်းမခံနိုင်ဘူးလို့လည်းဖော်ပြထားပါတယ်။ဒီသတင်းမှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတယ်ဆိုပြီးမြောက်ကိုရီးယားကဒီသတင်းပတ်သက်ဝေဖန်ခဲ့ပြီးနောက်မှာပဲတရုတ်စိုးရွားကတော့မြောက်ကိုရီးယားရဲ့ပက်တင်းတက်ဒုံးနဲ့နျူကလ িয়ার စစ်စင်တွေကြောင့်ထိတ်တဲရင်ဆိုင်မှုတွေကြုံနေရတာတွေကိုထင်းထင်းထင်းထင်းလှုပ်ရှားဖို့တိုက်တွန်းထားတာပါ။တက်ဆိုင်သူတွေအလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့နဲ့ဆွေးနွေးမှုတွေအမြန်ဆုံးပြန်ဆောက်ဖို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေနဲ့တယ်လီဖုန်းဆက်ပြောဆိုရမှာတရုတ်သမ္မတရှီချင်းဖင်ကတိုက်တွန်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်းကလည်းတက်ဆိုင်သူတွေအလုံးအနေနဲ့စစ်စစ်ညင်ညင်ဆောင်ရွက်ကြဖို့မခန့်ညင်စရာဖြစ်အောင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမနေကြဖို့နဲ့ဆက်သွယ်မှုတွေဆွေးနွေးမှုတွေအမြန်ဆုံးပြန်ဆက်နိုင်မယ့်အခြေအနေတစ်ချက်ကိုဖန်တီးကြဖို့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းသွားပါတယ်
။အမေရိကန်နဲ့ထိုင်းနိုင်ငံတို့ကြားဆယ်စုနှစ်တစ်ခုလောက်ကြာအောင်အဆက်ဆက်ပြတ်တောက်ခဲ့ပေမဲ့လည်းမကြသေးခင်ကသမ္မတထရမ့်ကထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဆက်သွယ်ခဲ့ရကနေဆက်ဆံရေးခေတ်တစ်ခုကိုရောက်ရှိလာပြီလို့အကြေခတ်တွေကမြင်ကြပါတယ်။သမ္မတထရမ့်ကထိုင်းဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်စကားပြောရာကနေနှစ်နိုင်ငံကြားနှစ်ပေါင်းများစွာမဟာမိတ်ဆက်ဆံရေးရဲ့အရေးပါမှုစီးပွားရေးနဲ့ကုန်သွယ်မှုတွေအားကောင်းလာတဲ့အမျှနှစ်နိုင်ငံစလုံးအကျိုးခံစားရတဲ့အကြောင်းတွေကိုအလေးထားပြောဆိုခဲ့တယ်လို့သမ္မတအင်ပီတော်ကပြောဆိုခဲ့ပါတယ်။သမ္မတအင်ပီတော်ကိုအလဲပတ်လာရောက်ဖို့ထိုင်းဝန်ကြီးချုပ်ကိုတရားဝင်ဖိတ်ကြားလိုက်တဲ့အတွက်အာရှဒေသမှာအမေရိကန်ကတက်တက်ကြွကြွနဲ့ဥဆောင်သွားမယ်ဆုံးဖြတ်ချက်ကိုအတည်ပြုရရောက်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားချက်ဟာလွန်ခဲ့တဲ့10နှစ်လောက်အတွင်းထိုင်းနိုင်ငံရဲ့စစ်တပ်ကဝင်ရောက်ဆွတ်ဖက်မှုကြောင့်တပ်တမန်ရေးအရာအထူးကြံဖြစ်နေတဲ့ထိုင်းနိုင်ငံနဲ့အမေရိကန်တို့ကြားဆက်ဆံရေးမှာအဓိကအပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုမှာ Obamacare လို့လူသိများတဲ့အဖို့နှုန်းချုပ်ထားတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးအစားထိုးမဲ့ဥပဒေချမ်းတည်းရဲ့ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။မလာရဲမှာတော့အလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့အထက်နဲ့အောက်လွှတ်တော်နေရာဆုံးမှာလူများစုအဖြစ်ထင်ကျုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလိုအပ်တဲ့ထောက်ခံမှုအလုံလောက်ရမယ်လို့ယုံကြည်ထားကြောင်းလဲအောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ပါဝင် Republican ခေါင်းဆောင်တွေကတော့ကျန်းမာရေးဆောက်ရှောက်မှုဥပဒေအစ်စ်ကိုပါတီရင်းကထောက်ခံမှုရဖို့ရပောင်းများစွာကြိုးစားနေကြတာပါ။ကျန်းမာရေးဆောက်ရှောက်မှုဥပဒေချမှာပြင်ဆင်မှုတွေနဲ့ပတ်သက်လို့သမ္မတအင်ပြူတော်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မနေ့တုန်းကတော့ Republican ပါတီကအလဲအလက်သဘောထားရှိသူတွေအဖြစ်တင်ရှားတဲ့အောက်လွှတ်တော်အမတ်နှုတ်ဖြစ်တဲ့ Fred Upton နဲ့ Billy Long တို့ကထောက်ခံမယ်အကြောင်းပြောဆိုခဲ့ကြပါတယ်။ပြန်လည်ပြင်ဆင်ထားတဲ့ဥပဒေချမှာတော့ကျန်းမာရေးပြဿနာရှိနေတဲ့သူတွေကိုဆောက်ရှောက်မှုအမှတ်ခံပေးနိုင်ဖို့၅နှစ်အတွင်းဒေါ်လာ6ဘီလီယံသုံးစွဲမဲ့အစီအစဉ်ကိုထည့်သွင်းထားတာပါ။
ပြည်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတစိတ်တပိုင်းဖြစ်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီမှလုပ်မယ်တကယ်ပဲဆွေးနွေးပွဲတစ်ခုမှာ American Federal အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ဒီကနေ့တက်သေးထွက်ဆိုဖို့ရှိနေပါတယ်။မနေ့ဗုဒ္ဓဦးနေ့ကအထက်လွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့တာမှာပြည်ကသမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်များ FBI ရဲ့လှုပ်ဆောင်မှုတွေအကျိုးသက်ရောက်စေခဲ့သလားဆိုတာကိုစဉ်းစားမိချိန်မှာသူအတော်ကြီးစိတ်မသက်မသာဖြစ်ရတယ်လို့ Mr. Comey ကပြောသွားပါတယ်။ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Hillary Clinton နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြန်လည်လှုပ်ဆောင်နေတဲ့အကြောင်းကိုရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းလိုမှာ Mr. Comey ကပြောဆိုလိုက်တာပါ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့အချိန်တုန်းကအစိုးရရဲ့အရေးပါရဲ့လှုပ်ဝက်ချက်လက်တွေကိုသူမရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာသုံးပြီးဆက်သွယ်ပေးပို့ခဲ့တယ်ဆိုတော့စုံစမ်းစစ်ဆေးမှုတွေကိုဖွင့်ချခဲ့ရတဲ့အပေါ်မှာသူအတော်ထိခိုက်စခန်းစားခဲ့ရတယ်လို့ Mr. Comey ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီဆိုပြီးတော့လှုပ်တော်ကိုပြောဆိုမိခဲ့ရင်အဲ့ဒီလိုပြောဆိုမှုကကြီးမားတဲ့ဖုံးကွယ်မှုကြီးဖြစ်သွားနိုင်တာကြောင့်သူ့အနေနဲ့ရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းမှာပဲဖွင့်ချဖို့ဆုံးဖြတ်ချက်ခက်ခက်ခဲခဲချခဲ့ရတာပါလို့ Mr. Comey ကပြောပါတယ်။ FBI အနေနဲ့ရွေးကောက်ပွဲသမ္မတလောင်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုချက်လက်တွေကိုအခုလိုဖွင့်ချတာမျိုးအများအပြားတော့လုံးဝမရှိပါဘူး။ရွေးကောက်ပွဲရလဒ်တွေမှာတစုံတရာထိခိုက်မှုဖြစ်လာနိုင်တာကြောင့်မှသူရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ Mr. Comey ကတော့ရွေးကောက်ပွဲမှာ Mr. Trump က Mrs. Clinton ကိုအနိုင်ရနိုင်ကောင်းရဲ့ဆိုပြီးတော့လုပ်ခဲ့တာမျိုးမဟုတ်ဘူးလို့ပြောဆိုသွားပါတယ်။
ယူအန်နိုင်ငံမြောက်ပိုင်းမှာမနေ့တုန်းကကြောင်မီးသွေးရင်းပောက်ကွဲမှုကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့ကြောင်းအစိုးရဘက်သတင်းကဖော်ပြပါရယ်ကိုလက်စတန်ဒီသားကပောက်ကွဲမှုဖြစ်ရာအရက်မှာအရေးပေါ်ကစေးလုပ်ငန်းတွေဒီကနေ့ထိဆက်လက်လုံဆောင်နေတယ်လို့ဆိုပေမဲ့ကြောင်မီးသွေးရင်းမှာလူပလောက်ထိပိတ်မိနေတယ်လို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးသတင်းတွေမှာတော့လူပေါင်းတရာဆင်လောက်ကနေ80လောက်ထိရှိနေတယ်လို့လည်းဖော်ပြနေပါရယ်ကြောင်မီးသွေးရင်းမှုတ်သွင်းပေးတဲ့အောက်ဆီဂျင်တွေပိတ်မိနေတဲ့သူတွေထံရောက်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းကိုလက်စတန်ဒီသားကလာချန်နီကယ်ဆယ်ရေးဖွဲ့အကြီးအကဲဟိုဆင်အာဘက်ကပြောပါတယ်။ကြောင်မီးသွေးတွေနဲ့ပိတ်မိနေသူတွေကိုကယ်ဆယ်ဖို့သွားတဲ့သူတွေကဒဏ်ဝေရှိမှုသူအနည်းဆုံး25ယောက်ကိုလည်းဆေးရုံတင်ကုသပေးထားပါတယ်
။ပြင်သစ်သမရောင်းလောင်းတွေဖြစ်ကြတဲ့မရီလာဖန်နဲ့အီမန်နျူအယ်မက်ခရွန်တို့နှစ်ယောက်ကဒေသဆန်တော်ချင်းဗိုဒူးနေညမှာရုပ်မြင်သံကြားကတဆင့်နှစ်နာရီကြာစကားဆစ်ထိုးခဲ့ကြပါတယ်။ဒါဟာမေလ9ရက်နေ့တုန်းကကျင်းပမဲ့9ရက်နေ့မှာကျင်းပမဲ့တကြောပြန်သမရရွေးကောက်ပွဲမကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။ဒီစကားဆစ်ထိုးပွဲဟာလက်ရာရင်လက်ဖက်နဲ့ပြိုင်ဘက်မက်ခရွန်တို့နှစ်ဦးတို့ဘယ်သူမဲရမလဲဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်18တန်းကိုစီးယုံတဲ့စကားစစ်ထိုးပွဲလည်းဖြစ်ပါတယ
်။နောက်ဆိုရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bambis.voanews.com ဆမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။အီတလီနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာပိုယန်မင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာဒီကနေ့တွေ့ဆုံပြီးဗာတီကန်နဲ့မြန်မာနိုင်ငံကြားတရားဝင်တန်တမာဆက်ဆံရေးထူထောင်ဖို့သဘောတူလိုက်ကြပါပြီ။မြန်မာနိုင်ငံမှာဗာတီကန်တန်ယုံဖွင့်လှစ်ပြီးဗာတီကန်တန်ကိုယ်စားလှယ်ထားရှိဖို့ကိုသဘောတူလိုက်ကြပြီလို့ဗာတီကန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့အီတလီဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံဖို့ရှိပါတယ်။မနေ့တုန်းကတော့ဒေါ်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်ဟောင်းရိုမန်နိုပရိုဒီနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ဆက်စပ်တဲ့နိုင်ငံကအခြေအနေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလန်ကတင်ပြပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကဒုတိယမြောက်ခီးတစ်ထောက်အဖြစ်နဲ့အီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီးဖြစ်ပါတယ်။အီတလီနိုင်ငံမှာရှိနေစဉ်အတွင်းဗုဒ္ဓနေ့ကအီတလီဝန်ကြီးချုပ်ဟောင်းလည်းဖြစ် EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီက VOA ကိုရှင်းပြပါတယ
် The main topic for the conversation she had with Mr. Prodi was the international situation and in particular the situation of Southeast Asia
Mr. Prodi နဲ့ဒေါ်ဆန်းစုကြည်ကိုဆွေးနွေးကြတဲ့အဓိကအကြောင်းအရာကတော့နိုင်ငံတကာအရေးကိစ္စတွေအစ်တောင်အာရှနဲ့ဆိုင်တဲ့ကိစ္စရပ်တွေအပြင်တရုတ်အိန္ဒိယရန်ဆက်ဆံရေးကိစ္စတွေဖြစ်ပါတယ်။မစ္စတာပရိုဒီဟာဥရောပကော်မရှင်ဥက္ကဋ္ဌရာထူးကအနားရောက်ပြီးတဲ့နောက်မှာနိုင်ငံတကာနိုင်ငံရေးကိစ္စတွေအတွက်အကြံပေးဆောင်ရွက်နေသူဖြစ်ပါတယ်။သူဟာအစ်တောင်အာရှအရေးကိုတိုက်ရိုက်ထိတွေ့ဆက်ဆံနေသူတူလည်းဖြစ်ပါတယ်
။မစ္စတာပရိုဒီဟာအီတလီဝန်ကြီးချုပ်အဖြစ်1996ခုနှစ်ကနေ98ခုနှစ်အထိတကြိမ်2006ခုနှစ်ကနေ2008ခုနှစ်အထိတကြိမ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဥရောပကော်မရှင်ဥက္ကဋ္ဌအဖြစ်လည်း1999ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အီတလီနိုင်ငံရေးသမားတဦးဖြစ်ပါတယ်။ဗိုလ်ထုနေညနေပိုင်းမှာတော့အတောင်ဆန်းစုကြည်ဟာလက်ရှိအီတလီနိုင်ငံရဲ့ဝန်ကြီးအင်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံခဲ့ပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါအပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်စက်ပစ္စည်းနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်ခံခဲ့ရတဲ့ပုဂံမျိုးကရှေးဟောင်းအမွေနှစ်တွေပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင်းကာလိုဖရာရီကရှင်းပြပါဗျ။ဒေါ်ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ပိုယဟမင်းကြီးနဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။2013ခုနှစ်မှာဒေါ်ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာစဉ်ကလည်းပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုယဟမင်းကြီးဖရန်စစ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကသုံးသပ်ပါတယ်။ဂျာတာပတိနဲ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
် And she also will meet our prime minister Mr. Gentiloni whom she met already in Burma when he came to her as the first
ဂျွန်ဆန်စုကြည်ဟာဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်မစ္စတာဂျန်တီလိုနီဟာန နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရပ်ပိုင်းအကြာမှာပဲအနောက်နိုင်ငံတွေကပထမဦးဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာစီတူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုကနိုင်ငံဆက်ဆံရေးပုံမအကောင်လာစေဖို့အတွက်အင်တန်အရေးပါတယ်လို့မြန်မာအစိုးရအနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေတာကိုလည်းအရှိန်နှင့်လှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်မတန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလဲကာလိုဖရာရီကပြောပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွတ်တော်အဆောက်အဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွတ်တော်အမတ်များညီလာခံမှာအဖွင့်မင်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy in the next days
ဒီညီလာခံဟာ G7 လို့ခေါ်တဲ့စက်မှုထိပ်ပြီးခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်းအတွင်းကျင်းပမဲ့ထိပ်ပြီးစီဝေရဲ့တည်ဝင်အစိတ်ပိုင်းတစ်ခုဖြစ်ပါတယ်တကဘာလုံးကလည်းအောက်ကြမဲ့လွတ်တော်အမတ်တွေအတွက်ဒေါင်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မင်ခွန်းပြောကြားပေးမှာဖြစ်ပါတယ်
အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံကကျောင်းသားတွေအတွက်ပညာရေးအကူအညီပေးရေးနဲ့နှစ်နိုင်ငံအကြားလက်မှုအမှုပညာဆိုင်ရာအပြန်အလှန်ဖလှယ်တဲ့အစီအစဉ်အကောင့်ထယ်ဖော်ဆောင်ရေးအတွက်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးပစ်ခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်။ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှဖြစ်ပြီးအဲ့ဒီမှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလန်ဖြစ်ပါတယ် NCA အပြည့်အစားချုပ်ကိုလက်မှတ်ထူထားတဲ့ရှမ်းနဲ့ရခိုင်လက်နက်ကန်အဖွဲ့နှစ်ခုကလာမယ့်21ရာစုညီလာခံတက်ရောက်ရေးကိစ္စအခုချိန်ထိမတင်မကျဖြစ်နေပါတယ်အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာ RCSS ကရှမ်းတပ်ဖွဲ့နဲ့ ALP ကရခိုင်တပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတဲ့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမှမဟုတ်ပင်လုံမှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေဆဲရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆက်လို့လိုက်တာလို့ဖို့အမှန်တကယ်ညှိနေတယ်ပေါ့ဒီလိုဆိုအခုတော့တကယ်ညှိနေတာပေါ့နော်ကျွန်တော်ထင်တယ်လေဒီ department တင်းလာတော့အဖြေတိတိကျကျဖတ်လာမှာဖြစ်ပါတယ်
ဒီကဲတဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဆက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုသွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူး။ရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်27ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလဲ RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတဲ့
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆင်းနေဒီနားလည်းတော့မှကျွန်တော်တို့စီစီအစီအစဉ်ခေါ်ယူပြီးတော့ကျွန်တော်ဒီအဆင့်ချက်မှဖြစ်ပါတယ်အခုကကျွန်တော်တို့ကရှမ်းပြည်ရောင်းလိုင်းအလေးတက်စမလုံးပါဘူးမလုံးရဘူးတော့ဒီ27ဒီလိုမျိုးလားခံတိတဲ့ကျောင်းဖြစ်တယ်လည်းခက်ခဲရှိတယ်ကျွန်တော်တို့ဒီလူထုတာလည်းတည်သွားမှပဲတွားလို့ရအောင်လို့ခြေတယ်ရှိတာဆရာ
ပြီးခဲ့တဲ့ AB လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကြက်ပြန့်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သက်ရှိခဲ့တယ်လို့ရှမ်းလူထုအားလုံးကလည်းကိုစားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်။ရခိုင်သူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါက်တာမြတ်ရာစာလင်းကပြောပါတယ်။
ကျမတို့ခိုင်ပြည်လွတ်မြောက်ရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့အမျိုးသားဆင်နိုင်ငံရေးဆွေးနွေးခွင့်ရရမှာပါရှေ့ကျင်မြောက် UPDC အစည်းအဝေးမှာလည်းပဲကျမတို့ကိုအဆင့်ချင်းဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်းခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြကြပါရဲ့နဲ့စက်ဖက်ချွဲဖြစ်ပေါ်လာတဲ့အစည်းအဝေးတွေမှာကျမတို့ကိုလောက်ပိုင်းခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ GMP အစည်းအဝေးမှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်းခွင့်မပေးခဲ့ပါဘူး မပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချင်းရရှလို့ဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြစ်ဖြစ်ပါတယ
် ALP ပါတီအနေနဲ့လာမယ့်27ရာစုပင်လုံတက်ရောက်ရေးကိုပါတီဘိုးကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ
်ကျမတို့ကပါတီအစည်းအဝေးခေါ်နေပါတယ်ပြီးလို့ရှိရင်သခင်တစ်မျိုးသားလုံးနဲ့လည်းကျမတို့အနှိမ့်နှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ကျမတို့ပါတီကတော့အင်မတန်မှဒီကျက်နိုင်ကြလည်းဖြစ်ပါတယ် NCA ကိုလက်မထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကို pressure ဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး
လောလောဆယ်မှာလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှကျင်းပခဲ့တယ်ဒေတာအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေတာကြီးတနင်္သာရီတိုင်းဒေတာကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ
် VOA သတင်းတော်ကုမှုဇော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာကွာဟခဲ့တဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေကငွေကြက်တန်ပေါင်း300ကိုဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကမကွေးတိုင်းအစိုးရထံဒီကနေ့ပြန်လည်ပေးအပ်ခဲ့ပြီးမနေ့ပြန်မှာနောက်ထပ်ကြက်တန်900ကိုလာပေးဖို့ရှိတယ်လို့လက်ရှိဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်ပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတဲ့ကြက်တန်ပေါင်း300ကျော်တဲ့ကကြက်တန်900ကိုမေလပထမပတ်အတွင်းပြန်ပေးမယ်လို့ဝန်ကြီးချုပ်ဟောင်းကအစိုးပိုင်းမှာစာပို့အကြောင်းကြားတာပါဒီအကြောင်းကိုတော့ VOA သတင်းတော်ကိုထက်အောင်ကတင်ပြပါမယ
်။ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာဒီကနေ့မှာတော့ငွေကြက်တန်ပေါင်း300ကိုလက်ရှိတိုင်းအစိုးရထံပထမအကြိမ်အနေနဲ့ပြန်ပေးလိုက်တာပါ။မနေ့ပြန်မှာတော့ကျန်ရှိနေသေးတဲ့ငွေတွေတဲကကြက်တန်ပေါင်း900ကိုပြန်ပေးဖို့ရှိတယ်လို့လည်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက VOA ကိုပြောပါရစေ။
ကျွန်တော်ဟိုအထွေထွေအထွေဦးစီးကအကြောင်းကြားတာတော့ဒီနေ့သိန်း3000ပြီးတယ်နှစ်ပြင်ကကြာသိန်း5000ပြီးပဲပြောတယ်အလုံးသိန်း8000ရမှာမို့ကျွန်တော်ဒီဒီပါထဲမှာကျွန်တော်အစိုးရဖွဲ့ရတိုင်းမင်းကြီးပေါ်တော့မကွေးတိုင်းဒေသကြီးအစိုးရဖွဲ့ရတိုင်းတွင်းမှုဥဝေစင်ထုံးပြတိုင်းအထွေထွေအထွေဦးစီးဌာနဦးစီးမှုပေါ်တော့တိုင်းမင်းကြီးပေါ်ဥဝေစင်ထုံးကိုလာပြီလား
တိုင်းအစိုးရကတော့ဒီငွေတွေကိုဗန်တစ်ခုမှအနှံထားပြီး2019-2018ဘဏ္ဍာနှစ်နောက်ပိုင်းမှာလူငွေပြလာရင်ထုတ်ယူသုံးဆသွားမယ်လို့ဒေါက်တာအောင်မွန်းညိုကပြောပါရယ်။အရင်ကြမ်းခံရေးအစိုးရလက်ထက်မှာမကွေးတိုင်းအတွင်းဒေသဖွံ့ဖြိုးရေးရန်ပုံငွေအများပြားကွာဟတာကြောင့်ပြည်သူ့လွတ်တော်အတွင်းမေးမြန်းပြီးတဲ့နောက်အထူးစုံစမ်းစစ်ဆေးအဖွဲ့ကကင်တွယ်စစ်ဆေးခဲ့တာမှာငွေကြက်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါ။အဲ့ဒီထဲကမှကြမ်းခံရေးပါတီကိုလှူဒန်းခဲ့တဲ့ငွေကြက်တန်းပေါင်း1900နဲ့မော်တော်ယာဉ်တွေပက်တောင်ရေယာဉ်တွေအပါအဝင်ရွှေသုခအသေးစားငွေကြေးလုပ်ငန်းကိုလွှဲပြောင်းပေးရခဲ့တဲ့ငွေကြက်တန်ပေါင်း1500ကိုလည်းလက်ရှိမကွေးတိုင်းအစိုးရထံကိုပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားခဲ့ပါတယ်။ကျန်ရှိနေသေးတဲ့ငွေကြက်တန်ပေါင်း4000ကျော်နဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းသိရဖို့အထူးစုံစမ်းစစ်ဆေးအဖွဲ့ထံကိုမကွေးတိုင်းအစိုးရကစာပို့မေးမြန်းထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့လက်ရှိအချိန်ထိတော့စာသုံးလုံးဘက်ကပေါ်ပြည်ထောင်စုအစိုးရဘက်ကပါတစုံတရာမပြောသေးပါဘူး။ဒီအပေါ်မှာဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက
ဖြစ်နိုင်တာကတော့ပြည်ထောင်စုအစိုးရလည်းပဲဒါနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့ကမညွန်ကြတော့ကဒီတန်း4000ဒီဟလာရေဘူးရအဖြစ်တော့သူတို့ဖုံမျိုးရွတ်တဲ့တုံးတယ်ဆိုတာကိုပြည်အောင်သူအစိုးရကလက်ခံထားတဲ့သဘောရှိတယ်ဘလို့တုံးတယ်ဆိုတာကတော့ကျွန်တော်တို့ကစီးရင်စရာတိကျရအမှကျွန်တော်တို့ကလမ်းဖောက်တာတုံးသလားစီးုံဆောက်တာတုံးသလားအဲ့ဒါကြီးဝရင်းဆက်လမ်းလားဒရာလားဘာလားညာလားဆိုတာအကုန်သိရမှာဥပမာဖြင့်ဒါတွေကြီးမယ်ကြီးလို့မှဟလာသူတို့ပြောထားတဲ့ဖုံမျိုးရွတ်ပါတယ်ဆိုတဲ့နေရာတွေကအာဒီမှာတကယ်သူတို့တုံးခဲ့တာမဟုတ်ဘူးအပြည်အောင်သူဘတ်ချက်တွေကိုတုံးထားတာစသည်နဲ့လဲဒါဆရာဆရာမှာပေါ့ဗျာစုံစမ်းရမှာပေါ့နော်ဒီကူကတော့ဘာမှမသိသေးဘူ
းအကေရဆရာတို့ကိုစတုံးလို့ဘက်ကတစုံတရာဒီအကြောင်းပြန်နာမျိုးမရှိဘူးဆိုရင်ကောဘာဆက်လုပ်တော့ဖို့ရှိပါလဲခင်ဗျာ
ဒါဆိုရင်တော့ကျွန်တော်တို့ကပြည်တော်စုကိုကျွန်တော်တို့ကတစင်းတက်ပြီးလက်မေးရမှာပေါ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကတော့လကောင်းသတင်းစာဇာနယ်မီဒီယာတွေကတော့လကောင်းဒီတန်းလေးတော့ဘလို့သုံးရဲဆိုတော့သိကျင်တယ်သိကျင်တဲ့အတွက်ကျွန်တော်တို့မှဖြေဖို့အတွက်နော်ကျွန်တော်တိုင်းဒေသကြီးအစိုးရအဖွဲ့ကိုယုံကြည်ကိုးစားမှုရှိအောင်ပွင့်လင်းမြင်သာမှုရှိအောင်လို့ဒါတွေဘလို့သုံးထားပါလဲဆိုတာကိုတိုင်းဒီမူတိုင်းနဲ့မှရှိတဲ့ပြည်သူလူထုကိုချပြနိုင်ဖို့အတွက်ဒါဒီဘလို့သုံးနေဆိုတဲ့အချက်လက်အထောက်အထားလိုချင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုအစိုးရကိုလှမ်းပြီးတော့မြစ်တရခန်တောင်းဆိုရမှာပေါ့နော
်ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဘက်ကတော့တမနာရုံးကညွှန်ကြားထားတဲ့အတိုင်းမော်တော်ယာဉ်တွေနဲ့ပစ်တောင်ရှင်တို့ကိုအီဘီလာ29ရက်နေ့ကပြန်လည်ပေးရထားပြီးဖြစ်တယ်လို့ကြန့်ရှိနေသေးတဲ့ငွေအများပြားကိုဇူလိုင်လနောက်ဆုံးထားပြီးပေးရမှာဖြစ်တယ်လို့တိုင်းအစိုးရထံကိုစာပို့အကြောင်းကြားထားပါတယ်ဦးဖုံးမော်ရွှေပြန်ပေးထားတဲ့မော်တော်ယာဉ်တွေကတစီကိုလွတ်တော်ကိုယ်စားလှယ်တွေတွားရလာရလွယ်ကူဖို့နဲ့လွတ်တော်ဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်တဲ့နေရာမှာအသုံးပြုဖို့ဒီကနေ့မှမကွေးတိုင်းလွတ်တော်ဥက္ကဋ္ဌတန်လွှဲပြောင်းပေးရခဲ့တယ်လို့ဝန်ကြီးချုပ်ကပြောပါတယ်တိုင်းဒေသကြီးတခုရဲ့အုပ်ချုပ်သူအကြီးအကဲတယောက်ဟာသူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းအစိုးရရန်ပုံငွေတွေကငွေတန်းပေါင်းများစွာကွာဟတဲ့ကိစ္စလူသိရှင်ကြဖြစ်လာတာဒါဟာပထမဆုံးအကျင့်ဖြစ်ပါတယ်။ဒီကိစ္စအပေါ်မှာသက်ဆိုင်သူတွေကိုဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုတော့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအခုချိန်ထိတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ။
ကိုထက်အောင်တင်ပြခဲ့တာပါအခုတခါတော့ပညာရေးနဲ့သက်ဆိုင်တဲ့သတင်းလာတဲ့ပုတ်တင်ပြကြပါရစေ VOA နဲ့ George Washington တက္ကသိုလ်တို့ပူးတွဲစီစဉ်ပြီးစိတ်ဝင်စားသူတွေကိုယ်တိုင်ပါဝင်ဆွေးနွေးနိုင်တဲ့ပညာရေးဆိုင်ရာဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့ကပြုလုပ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှလာပြီးပညာသင်ကြားကျင်ကြားတဲ့နိုင်ငံတကာကအကြောင်းသားတွေဟာပြည်ဝင်ဝင်ဗီဇာပညာသင်ဆေးအထောက်အပံ့နဲ့ယဉ်ကျေးမှုဆိုင်ရာအံဝင်ခွင့်ကြဖြစ်မှုစရာတွေနဲ့ပတ်သက်လို့သိလိုသမျှကိုမေးခဲ့ကြတာပါကမ္ဘာတစ်ဝန်းကပညာသင်ဖို့စိတ်ဝင်စားကြတဲ့သူတွေကလည်းလူမှုကွန်ရက်မီဒီယာတွေဗီဒီယိုဖိုင်တွေကတစ်ဆင့်မေးမြန်းခဲ့ကြပါတယ် VOA သတင်းနောက် Greg Flagus သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပါ
ဒီဆွေးနွေးပွဲအစီအစဉ်ကအမေရိကန်ပြည်ထောင်စုမှလာရောက်ပညာသင်ကျင်တဲ့သူတွေသိကျင်တဲ့သတင်းအချက်အလက်တွေကိုအဖြေရှာဖို့ရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်။တချို့ကျောင်းသားတွေကတော့တကယ်လို့အမေရိကန်ရဲ့ပြည်ဝင်ခွင့်ဆိုင်ရာဝါဒတွေကိုတင်းကြပ်လိုက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ကြပြီးတော့ပြည်ဝင်ခွင့်ဗီဇာရခြင်းမရခြင်းကတက္ကသိုလ်တွေမှာနိုင်ငံတကာကျောင်းသားတွေဘလောက်လက်ခံတယ်လဲဆိုတာကိုထင်ရှားစေတာဖြစ်ပါတယ်။George Washington တက္ကသိုလ်ကကျောင်းအုပ်ချုပ်ရေးမှူး Douglas Shaw ကတော့အမေရိကန်နိုင်ငံမှာပညာသင်ခွင့်ရဖို့အတွက်လမ်းကြောင်းတွေကိုဖွင့်ပေးထားတယ်လို့ပြောပါတယ်။
Many USU institutions are welcoming to people from all over the world. We certainly are. We have
made an objective to the world that ga ba twan ni pinya la tin nya me tu ri ko chu so ja ba de. A la de ke ba. Chano di ma lak khan chu so me naingan ga chaung da yi twet ne ya gai nong ni aman de ke to la aw lou pho ma byu wa yi man che de ko cha ma tha bi phit ba de.
Chaung da ri a twan me mya ga ro American chaung ni ma pinya tin pho sie sai ne pat tat pi ro ti jin ja bi.ကျောင်းသားတွေအနေနဲ့နှစ်နှစ်တက်ရတဲ့ဒေသကောလိပ်တွေမှာစတင်ခြင်းအဖြစ်အကုန်ကျသက်သာနိုင်တယ်လို့လည်း Houston ဒေသကောလိပ်ကျောင်းသားရေးရာဌာနညွှန်ကြားရေးမှူး Bianca Schomburg ကပြောပါတယ
် See first 2 years at a traditional four-year university you're doing just basic courses that can happen at the community college
ပုံမှန်အဖြစ်တော့လေးနှစ်တက်ရတဲ့တက္ကသိုလ်ရဲ့ပထမနှစ်နှစ်ကအခြေခံတန်းတွေကိုတက်ရတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒီအတန်းတွေကိုဒေတာကောလိပ်လိုမျိုး community college တွေမှာဈေးသက်သက်သာသာနဲ့တက်နိုင်တာဖြစ်ပါတယ်
။အမေရိကန်မှာလာရောက်ပညာသင်ကျင်ကြတဲ့ကျောင်းသားတွေကလည်းသူတို့အနေနဲ့ဘယ်လိုပညာသင်ကြီးအထောက်ပံ့တွေရနိုင်မလဲလို့မေးခဲ့ကြပါတယ်။နိုင်ငံတကာကျောင်းသားတွေအနေနဲ့တော့အမေရိကန်အစိုးရကပေးတဲ့ချင်းငွေတွေကိုရနိုင်မှာမဟုတ်ပေမဲ့တခြားနည်းလမ်းတွေတော့ရှိတယ်လို့ Brigham Young တက္ကသိုလ်ကနိုင်ငံတကာကျောင်းသားရေးရာဌာနညွှန်ကြားရေးမှူး Sam Brown ကပြောပါတယ
်။ And sometimes there is financial aid or scholarships offered through your specific program.So at an institution if you're
တခါတလေမှာခင်ဗျားလေးလာနေတဲ့ဘာသာရဲ့အစီအစဉ်ကနေပြီးတဲ့ပညာသင်စုတွေငွေကြေးအထောက်ပံ့တွေရှိတတ်ပါတယ်။ဒါကြောင့်ခင်ဗျားရဲ့ကျောင်းမှာခင်ဗျားကစင်းငိုင်ပညာကိုလေ့လာနေတဲ့ဆိုရင်စင်းငိုင်ပညာဌာနရဲ့ပညာတော်သင်စုရှိပါတယ်။ဒါအပြင်ကျောင်းကမဟုတ်ဘဲပြင်ပ Corporation တွေနဲ့တခြားအဖွဲ့အစည်းတွေကနေပြီးတဲ့ပညာတော်သင်စုတွေလည်းရှိပါတယ်
။ဆွေးနွေးပွဲမှာတခြားပင်တိုင်းဆွေးနွေးသူတွေကလည်းနိုင်ငံတကာကျောင်းသားတွေအနေနဲ့သူတို့လေ့လာတဲ့ပညာရည်နဲ့သက်ဆိုင်တဲ့နေရာတွေနဲ့အစီအစဉ်တွေမှာအလုပ်လုပ်ပြီးတော့ကျောင်းကျေးတွေပေးနိုင်မဲ့တခြားနည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီစီဇန်ကို VOA ရုပ်သံကရောအင်တာနက်အွန်လိုင်းပေါ်ကနေကပါမိနစ်90စာတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရန်နိုင်ပြောပြခဲ့တာပါ။ည9:00နာရီနဲ့9:00နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ Catholic Christian ကိုင်းတော် Vatican တို့ကြားတန်တမာဆက်ဆံပြေဝါထားရှိဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပိုရန်မင်းကြီး Francis တို့ Vatican မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကြေညာလိုက်တာပါ။အမေရိကန်မျိုးသားလူမျိုးရေးမှာထိတ်တန့်ဥစားပေးကိစ္စတွေဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့မစ်ဆိုင်းတုံးအနေကိုဖြေရှင်းဖို့အမေရိကန်ရဲ့မဟာမိတ်အာဆီယံစင်နယ်ကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်ဆန်းစုကြည်တို့တက်ရောက်နေမှာမဟုတ်ဘဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုစားတက်ရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့စစ်ရှိသီးခံနိုင်စွမ်းကိုမဆန့်သတ်ဖို့တရုတ်စိုးရပိုင်မီဒီယာတွေရဲ့ပြောကြားချက်ကိုရည်ညွှန်းပြီးရှာရှာပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကဘောင်ကျော်ရဲ့လုပ်ရဖြစ်တဲ့အကြောင်းကိုရီးယားပို့သတင်းစင် KCNA ရဲ့သဘောထားထင်မြင်ချက်ဆောင်မှာပေါ်ပြလိုက်တာပါ။အမေရိကန်ပြည်ထောင်စုကအိုဘားမားကဲလို့လူသိများတဲ့အဖုံးနှုံးချူတာတဲ့ကျန်းမာရေးဆက်ရှိမှုအစီအစဉ်ကိုပယ်ဖျက်ပြီးစားထုတ်မဲ့ဥပဒေချမ်းတစ်ချက်ကိုဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကကိုရန်နိုင်ဖြစ်ပါတယ်။အတန်နှင်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ16.25ရုပ်ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.